ဟောင်ကောင်ဆန္ဒပြသူလူအုပ်ကြီးဟာရဲရီရဲ့သတိပေးချက်ကိုလက်လျူရှုပ်ပြီးအတားအဆီးအကြံဉာဏ်တွေချထားတဲ့ကန့်သတ်နယ်မြေထဲကိုပါကြောပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆင်ဆွာဆွီအရက်ထဲကဈေးရည်နဲ့လူထုထပ်လာတဲ့လမ်းတွေပေါ်မှာဆန္ဒပြသူတွေနဲ့ပြစ်ချက်နေတာပါ။ဆန္ဒပြပွဲဟာငြင်းငြင်းချမ်းချမ်းရှိပေမဲ့လည်းလူစုခွဲဖို့ငင်းဆန်တဲ့အတွက်အခြေအနေတွေမတည်မငြိမ်ဖြစ်လာပါတယ်။နောက်ပိုင်းမှာတော့ရဲတို့ကမြေရိုးပုံးတွေ၊ရာဘာကြီးဆန်တွေတုံးပြီးတော့နေနေတဲ့အချိန်မှာဆန္ဒပြသူတွေကလည်းအဆောက်အဦတွေကိုရိုက်ချိုးဖျက်ဆီးပြီးအုံနီကဲတွေနဲ့ပြန်ပြီးတော့ပစ်ပေါက်တက်ခတ်ခဲ့ကြပါတယ်။လာမယ့်တနင်္လာနေ့မှာဟောင်ကောင်တစ်မြို့လုံးပါဝင်ဆန္ဒပြကြဖို့တိုက်တွန်းနေတဲ့ဆန္ဒပြသူတွေဟာနှစ်ဖူးစီးစရန်းတွေကိုလည်းဝေယံပြီးတော့တံပြိုင်ကျွေးကြော်အော်ဟစ်ခဲ့ကြပါတယ်။တတ်မှတ်ထားတဲ့နေရာကိုကြော်ဖြတ်ရင်ဥပဒေချိုးဖောက်ရရောက်လိမ့်မယ်လို့ဟောင်ကောင်ရဲတို့ကဒီကနေ့မနေ့အစောပိုင်းမှာသတိပေးထားတာပါ။ရာဇဝတ်မှုနဲ့ဆွဲဆိုခံရသူဟောင်ကောင်ဒေသခံတွေကိုတရုတ်ပြည်မှကြီးတန်းတရားရင်ဆိုင်ရေးလွှဲပြောင်းပေးမဲ့ဥပဒေကြောင့်ဟောင်ကောင်အုပ်ချုပ်ရေးမှုကရုတ်သိမ်းလိုက်ပေမဲ့လည်းဆန္ဒပြပွဲတွေရပ်မသွားဘဲနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရင်းနဲ့ဟောင်ကောင်အပေါ်တရုတ်ပြည်မှကြီးရဲ့တင်းကျပ်တဲ့ကန့်တွဲမှုအဆုံးသတ်ရေးဖက်ကိုပြောင်းလဲတောင်းဆိုလာကြတာလည်းဖြစ်ပါတယ်။